ီးမြလေးမပေးစီယာထိတ်ဆုံး9ဒင်းနဲ့က3ဒင်းဒီနေ့ကပွဲစဉ်7နှစ်ကစားတာမှာ2ဒင်းနဲ့နိုင်ရပြီးဂျန်နဲ့တဒင်းသိရကြပါတယ်ဆယ်စီကအင်ကွင်းမှာခရစ်စတယ်ပဲလစ်ကိုငကိုးပြနေနိုင်ပြီးလက်စတာစီးရီးကလည်းအင်ကွင်းမှာအာဆင်နယ်ကိုငကိုးပြနေနိုင်တာပါတေးကြသွားတာကတော့ထော်တန်ဟော့စ်ပါတင်းဖြစ်ပြီးဆယ်စီယူနိုက်တက်နဲ့အင်ကွင်းမှာတစ်ဖက်တကူးစီနဲ့တေးကြတာပါစပါတင်းဟာအင်ကွင်းပြည်သက်ရှိမှာဆယ်စီကိုအနိုင်မခံနေတာကြောင့်အမဘေးစီယာအပေါ်ပိုင်းကိုပြန်ပြတ်နိုင်တဲ့အဆင့်ဆက်နှစ်မှာရှိနေပါတယ်ဒီကုန်းကားတင်တဲ့ကလက်ရှိချန်ပီယံမန်စီးတီးနဲ့အဆင့်တက်မှာတောက်လျှောက်ရှိလာတဲ့လီဗာပူးတို့ကတော့ပွဲစဉ်7ကိုတနည်းနည်းမှကစားရမှာဖြစ်ပြီးဘောလုံးဝါဒနာရှင်ပြီးအကြိုက်တွေ့မဲ့ပွဲကြီးပွဲကောင်းတစ်ပွဲဖြစ်လာဝယ်ရှိပါတယ်။လက်ရှိအချိန်ထိရလဒ်ရဲ့ဇာကတော့လီဗာပူးကနိုင်ပွဲမှာ2ပွဲတာလို့ရှုံးပွဲနဲ့တပွဲမှမရှိသေးပါဘူး။အခုပွဲမှာလည်းလီဗာပူးကအင်ရှင်တင်းချစ်တာမှုအသာရတယ်လို့ရှိနေတယ်။မန်စီးတီးတို့အတင်းကိုရှော့တက်ပြီးကစားမှာမဟုတ်တာကြောင့်ရှုံးပွဲမရှိဆန်ကျင်ကိုဆက်ထိန်းထားနိုင်မလား။မန်စီးတီးကပဲ၃မှတ်အပိုင်ယူပြီးဒုတိယအဆင့်ကနေလီဗာပူးကိုပိုချင်းချောက်သွားနိုင်မလားဆိုတာဒီမှာဆန်တော်ချိန်တနင်္ဂနွေနေ့7နာရီမှာစကန်နဲ့ပွဲအဆုံးသတ်ကြရင်အထီးထွက်လာပါပါမန်ချက်စတာယူနိုက်တက်လည်းတနင်္ဂနွေနေ့မှာပဲ Brighton နဲ့အင်ကွင်းမှာကစားဖို့ရှိပြီး Wolves ကအင်ကွင်းမှာ Aston Villa နဲ့ကစားရပါပါစနေနေ့တခြားပွဲတွေမှာ Burnley က West Ham ကို၃ဂိုးပြတ် Newcastle က Bournemouth ကို၂ဂိုးတကူ Everton က Southampton ကို၂ဂိုးတကူနဲ့အပြည့်အစုံနိုင်ရသွားကြပါတယ်ခင်ဗျာ